မြန်မာနိုင်ငံမှာအိမ်တွေဖျောင်းနိုင်ထွန်းပြီးတော့လျှက်စင်မီပိတ်ထားရင်ပြဿနာအဆင်ပြေသွားမယ်လို့နိုင်ငံတော်သမ္မတဂျန်ဘီတူးကပြောပါတယ်။အခုရက်ပိုင်းနေတဲ့မှာမြန်မာနိုင်ငံမှာအလုသမားလစာတိုးဖို့နဲ့လျှက်စင်မီအချိန်အပြည့်အဝရရှိဖို့အတွက်ဆန္ဒပြတောင်းဆိုရာတွေနဲ့ပတ်သက်လို့သတင်းတော်တွေရဲ့အမေးကိုအခုလိုဖြေခဲ့တာဖြစ်ပြီးတော့ဆန္ဒပြတာတွေမလုပ်ဘဲသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အချင်းချင်းပြည်လဲအောင်ညှိနှိုင်းတာအကောင်းဆုံးပဲလို့သမ္မတဂျန်ဘီဥက္ကူကိုလိုင်းကပြောခဲ့ပါတယ်။ရန်ကုန်ကသမ္မတဂျန်ဘီရုံမှာဒီနေ့လုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့မတင်တီဆက်ပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါရှင်မေလ24ရက်ကျတာပရိနေကရန်ကုန်မှာရှိတဲ့သမရအကြံပေးရုံမှာနိုင်ငံတော်သမရရုံရဲ့ညွှန်ကြားချက်အရဆိုပြီးတော့ဥက္ကုကိုလိုင်းနဲ့အတူနောက်ထပ်သမရအကြံပေးအဖွဲ့ဝင်တချို့ကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့တာပါအဲ့ဒီမှာဒီလက်တလောမြန်မာနိုင်ငံတဝမ်းလျှက်စစ်မီအချိန်ပြည့်ရရှိရေးအတွက်ဆန္ဒဖော်ထုတ်တဲ့ပွဲတွေဖြစ်နေရမို့နိုင်ငံတော်အနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းဖို့စီစဉ်ထားပါသလဲဆိုတဲ့သတင်းတောက်တွေရဲ့အမေးကိုဥက္ကုကိုလိုင်းကလျှက်စစ်မီတွေပိတ်ခါဖျောင်းနိုင်တွေထွန်းပြီးတော့လျှက်စစ်မီခြွေတာမယ်ဆိုရင်တော့ပြဿနာအလုံးပြည့်လည်သွားမယ်လို့အခုလိုဖြေခဲ့ပါတယ်
တချို့နေရာတွေကြတော့ခက်ခဲရှိကြတယ်ရှိတယ်။ဥပမာဆိုတော့အခုဒီချက်စင်မီကိစ္စပဲဆိုတော့ဟိုကျွန်တော်ဥပမာလေးတစ်ခုပြောပြမယ်။ဂျပန်မှာနျူကလ িয়ার ဖက်ဆလစ်တီတွေပြတ်သွားတယ်။အဲ့ဒါနဲ့ကြောက်လန့်ပြီးတော့နျူကလ িয়ার ပလန့်တွေအကုန်လုံးပိတ်လိုက်တယ်။အခု40ကျော်မှနှစ်ခုပဲ run နေတယ်။ဒါပေမဲ့ဂျပန်နိုင်ငံမှာမီးမပြတ်ဘူး။ဘာကြောင့်လဲဆိုတော့ပြည်သူလူထုကအကုန်လုံးချိုးညံ့ချွေတာ။အိန္ဒာမှာအပူဟိုဖြစ်နိုင်တဲ့နေရာမှာအပူပေးတဲ့စနစ်ကသာသူမတော့ဘူး။အရေးခံပြီးတော့အိန္ဒာသွားတယ်။မလို့ရနေမြည်ရဲ့ပုံပိုက်တယ်ပုံတော့ထွေတာအဲ့ခါကျတော့ plan 40မှာဒီခုပဲ run နေရတော့မှာဒီမြင့်ပြတ်တယ်အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်ပြောချင်တာပေါ့နော်တကယ်စေနာနဲ့ပြောချင်တာဖျောင်းနိုင်တယ်ကိုကိုယ့်အိမ်မှာကိုထုံပြီးမြည်လေးပိတ်ထားလိုက်ကြပါအားလုံးအဆင်ပြေပါပါ
ကြပြင်လဲပေါ့လေဒီအလုသမားဆန္ဒပြမှုတွေနဲ့ပတ်သက်လို့သူ့အမြင်ကိုရှင်းပြရမှာတော့ဆန္ဒပြတောင်းဆိုတာတွေမလုပ်ဘဲနဲ့တက်ဆိုင်ရာနဲ့ညှိနှိုင်းမယ်ဆိုရင်ပိုကောင်းမယ်လို့မြင်ချောင်းကိုလည်းပြောပါတယ်
အားမဆန္ဒမပြဘဲနဲ့အချင်းချင်းပြဿနာတွေကအချင်းချင်းသက်ဆိုင်တဲ့ဖွဲ့ချင်းချင်းမှာနှိမ့်နိုင်ပြီးပြည်လဲသွားလို့ရှိရင်အကောင်းဆုံးဥပမာဆိုအလုပ်ရှင်တဲ့လူတမားကြအချင်းချင်းနှိမ့်ပြီးတော့ဘာမှမဖြစ်လိုက်ခင်မှာပြည်လဲသွားရင်အလုပ်လည်းမပေးရဘူးသူတို့လောက်လာလည်းမထိခဲ့ဘူးပေါ့အဓိကတော့ဗာလဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကအပေးယူများဖို့နားလည်မလို့ရှိတော့အရေးကြီးဆုံးပဲ
နောက်တစ်ခါဒုတိယသမရတိဟသူရဦးတင်အောင်မြူရာဦးကနေနှုတ်ထွက်ဖို့စာတင်ထားတဲ့သတင်းနဲ့ပတ်သက်လို့သမရအကြံပေးတယောက်အနေနဲ့ဒီသတင်းကိုအတည်ပြုပါသလားဆိုတဲ့မေးကိုတော့ဥက္ကုလှိုင်းက
ကျွန်တော်လည်းအမှန်ပြောရလို့ရှိရင်ဟိုရန်ကုန်နဲ့ပဲပါလိမ့်မယ်အပြင်မှာရောက်နေအများကြီးဒီကတော့ဒီမှာဒီကိစ္စရတာမှာကျွန်တော်လည်းပဲကြာတော့လို့ပဲ online ကပဲကြည့်ရတော့ဖြစ်နေတော့တညမနေ့ကကျွန်တော်ပြန်ရောက်လာတယ်ဒီနေ့ခဏလေးကျွန်တော်ဒီကံပြန်ဒီကံဝင်ကြဆင်းရတယ်ဒီလိုဖြစ်တော့ဒီရတယ်တော့ဘာမှမသိပါဘူးဒါပေမဲ့ကျွန်တော်ရတော့၃ရက်လောက်ထွက်လာတဲ့အမေကဟိုဒုသမနာကြီးကဒီငယ်ငယ်ရဲ့ဖွဲ့ထဲမှာပါနေတယ်ဆိုလို့ရှိရင်ဒါသူတရားဝင် position ရတာရှိနေလို့ဆိုတာကရှင်းပါတယ်ဆိုတော့ဒီတရားတွေအောင်လုပ်ခဲ့တယ်ဆိုတာပေါ်ပေါ်သေးသေးကိစ္စမဟုတ်ပါဘူးဖြစ်လာတာနဲ့သူဟိုတရားဝင်ပေါ်ပေါ်လာမယ့်ကိစ္စမျိုးဖြစ်နေလို့ပဲကျွန်တော်ထင်ပါတယ်ဒါမျိုးကပုံချုပ်ွယ်ချိုးလဲလုပ်လို့ရတဲ့ကိစ္စမျိုးမဟုတ်ပဲဖြစ်လာတဲ့ခါကျရင်သူတရားဝင်လုပ်လို့နေဖြစ်မှာပေါ့မဖြစ်သေးလို့ရှင်လည်းမဖြစ်ဘူးပေါ့
ဒါကတော့နိုင်ငံတော်သမရရဲ့အကြံပေးအဖွဲ့ဝင်တွေကအဖွဲ့ဝင်တူဖြစ်တဲ့ဥက္ကုကိုလှိုင်းသတင်းတောက်တွေကိုပြောခဲ့တဲ့အတန်းတွေပါရှင်ဒီကနေ့သတင်းတောက်တွေကိုခေါ်ယူပြီးရှင်းပြရတဲ့အဓိကအကြောင်းရင်းကတော့မေလ19ရက်နေ့ကဒီသမရရဲ့စီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာဦးမြင့်ရဲ့ရန်ကုန်တက္ကသိုလ်ရဲ့အစင်လာနဲ့ဂုံတိတ်ခါကိုပြန်လည်တိဆောက်ရေးအတွက်ပြည်သူတို့အိတ်ဖွင့်ပေးစာဆိုတဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုရှင်းပြကြတာဖြစ်ပါတယ်ဒေါက်တာဦးမြင့်ဟာသမရရဲ့အကြံပေးအဖွဲ့ဝင်တူဖြစ်ပေမဲ့ဒီစာဟာပုဂ္ဂိုလ်ရေးခံစားမှုနဲ့ဆန္ဒအရသာရေးတာဖြစ်ပြီးတော့သမရအကြံပေးအဖွဲ့နဲ့ရောနိုင်ငံတော်သမရရုံးနဲ့ပါမပတ်သက်ဘူးဆိုတာကိုဥက္ကုကိုလှိုင်းကရှင်းပြခဲ့တာဖြစ်ပါတယ်။ဒါပြင်လည်းဒီရန်ကုန်တက္ကသိုလ်ပိုင်တင်းနစ်ကွင်းတွေဟာ2013ခုနှစ်မြန်မာနိုင်ငံမှာကျင်းပမဲ့ရွှေတောင်အားရှအားကစားပြိုင်ပွဲတွေအတွက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ပူးတွဲပြီးတော့အစ်စ်မြင့်ကွင်းတွေဖြစ်လာဖို့အတွက်ပြုပြင်ဖို့သာဖြစ်ပြီးတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလွှဲပေးလိုက်တာမဟုတ်ဘူးဆိုတာကိုလည်းသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထည့်သွင်းပြောကြားသွားပါတယ်။တခါမြန်မာနိုင်ငံမှာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမြင့်မားလာဖို့အတွက်နည်းပညာတက္ကသိုလ်တွေအစဉ်တန်းတိုးတက်လာဖို့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားသလိုတောင်ကိုရီးယားနိုင်ငံကလည်းပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာကူညီပေးမယ်ဆိုတာတွေကိုပြောထားတယ်လို့လည်းရှင်းပြသွားပါတယ်။တခါဒီနိုင်ငံမှာတိုင်းရင်းသားပြည်ထောင်ကိုအမျိုးသားအစ်စ်နဲ့ဆောင်ရွက်နိုင်ဖို့အတွက်သမ္မတကြီးကိုရိုင်းဦးဆောင်ကနောက်ထပ်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းဆောင်ရွက်နေရတဲ့ဆိုတာကိုလည်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်ရှင်။